င်္ဂလာပါရှင်။လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇူလိုင်လ13ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသည်နေစမှာရှင်။ဒီနေ့အစီအစဉ်မှာနောက်ဆုံးရသတင်းတွေသတင်းဆောင်မတွေနဲ့တိုင်းရင်းသားဘာသာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးသတင်းတွေကိုပြောပြပါမယ်ရှင်။အာနာသိန်းစစ်ကောင်စီကထိုင်းနိုင်ငံရဲ့ဗန်လုပ်ငန်းစနစ်ကိုအသုံးပြုပြီးလက်နက်ဝယ်ယူဖို့ကြိုးပမ်းမှုတွေကိုရပ်တန့်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့ဗန်တွေငွေကြေးစနစ်ကြီးကျက်သူတွေနဲ့ငွေကြေးခဝါချမှုတိုက်ဖျက်ရေးရုံးတွေကနှီးလန့်တွေရှာဖွေနေတယ်လို့ထိုင်းလွှတ်တော်အမတ်တဦးကပြောကြားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့ထိုင်းလွှတ်တော်လုံခြုံရေးကော်မတီတို့ဇွန်လ17ရက်နေ့ဘန်ကောက်မြို့မှာတွေ့ဆုံစဉ်ပြောကြားခဲ့တာပါ။စစ်ကောင်စီကိုလက်နက်ခဲယမ်းတဲ့နှီးပညာတွေပံ့ပိုးမှုတွေကိုပြင်းပြင်းထန်ထန်ဆန့်ကျင်ပြီးပြက်ပြက်သားသားလှုပ်ဆောင်ဖို့ထိုင်းအစိုးရကို Tom Andrews ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်ရှင်။စစ်ကောင်စီရဲ့လူမဆန်ရက်ဆက်တဲ့လုပ်ရက်တွေအတွက်ငွေကြေးထောက်ပံ့ကူညီပေးနေတဲ့ဗဟိုဘဏ်ကိုနိုင်ငံတကာကတန်ခတ်ပိတ်ဆို့အရေးယူဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဗဟိုဘဏ်အထူးကြံပေးပေါမောက္ခရှောင်းတန်တွေကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖျောက်ချပြီး၃နှစ်တာကာလအတွင်းဗဟိုဘဏ်ဟာစစ်ကောင်စီရဲ့လူထုကိုဖိနှိပ်ရမှာအဓိကကျတဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ကြောင်းစစ်ကောင်စီအတွက်လက်နက်ဝယ်ယူဖို့အဓိကပံ့ပိုးရမှာနဲ့နိုင်ငံတကာကပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနိုင်ဖို့အဓိကကူညီပေးနေကြောင်းသူကပြောဆိုပါတယ်ရှင်။မန္တလေးတိုင်းမှာဂျာကာလာအုပ်ချုပ်ရေးရန်တရာဖော်ဆောင်နိုင်မှုအတွက်နိုင်ငံရေးအစီအမံမူကြမ်းရေးဆွဲရေးကော်မတီကိုမန္တလေးတိုင်းမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့တော်လှန်ရေးအင်အားစုတွေကဇွန်လ12ရက်နေ့မှာဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီကတိုင်းအတွင်းမှာရှိတဲ့ဖွဲ့စည်းအားလုံးကိုချိတ်ဆက်ညှိနှိုင်းဆောင်ရွက်ဖို့နဲ့ဂျာကာလာနိုင်ငံရေးအစီအမံရေးဆွဲဖို့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းဆိုပါတယ်ရှင်။စစ်ကောင်စီတက်ကိုစွန့်ခွာပြီးလက်နက်ချမယ်ဆိုရင်စူချင်းငွေအနည်းဆုံး10သိန်းကစပြီးပေးသွားမယ်လို့ကိုကန့်တက်မတော် MNDAA ကဇွန်လ12ရက်နေ့မှာကြေညာလိုက်ပါတယ်။လက်နက်ချပြီးပြည်သူ့ရင်ငွေခိုးလုံလာသူတွေကိုလူသားချင်းစာနာထောက်ထားတဲ့ဆက်ဆံရေးတွေနဲ့အသက်အန္တရာယ်ကိုအာမခံချက်အပြည့်အဝပေးမယ်လို့လည်းဆိုပါတယ်။တက်သားအဆင့်10သိန်း၊ဒူးဘိုနဲ့ဘိုကြီးအဆင့်တွေဆိုရင်သိန်း20ဘုံမူကနေဘုံမူကြီးအဆင့်ဆိုရင်သိန်း30ပေးသွားမှာဖြစ်ပြီးလက်လက်ပါမယ်ဆိုရင်9သိန်းစုကြီးထပ်တိုးပေးမယ်လို့ MNDAA ကကြေညာပါတယ်ရှင်။ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေမှာ2024ပထမ6လအတွင်းစစ်ကောင်စီကလူခွင့်ရေးချိုးဖောက်မှုအကြိမ်2000ကျော်ကျူးလွန်ခဲ့ပြီးအရက်သား130ကျော်သေဆုံးခဲ့တယ်လို့ဇွန်လ12ရက်နေ့မှာ KNU ဘဟုကထုတ်ပြန်ပါတယ်။လေကြောင်းတိုက်ခိုက်မှုအကြိမ်850လက်နက်ကြီးနဲ့ပစ်ခတ်မှု1249ကြိမ်ဒရုန်းနဲ့တိုက်ခိုက်မှု106ကြိမ်ရှိခဲ့ပြီးအရသား134ဦးအသက်ဆုံးရှုံးခဲ့ရသလို439ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဂျွန်လအထိနေရက်စွန့်ခွာထွက်ပြေးနေရတဲ့ဆေးဘေးဒုက္ခသည်12သိန်းကျော်ရှိနေပြီလို့ဆိုပါတယ်ရှင်။မန္တလေးတိုင်းမရရနဲ့စင်ကူးမြို့နယ်အတွင်းရှမ်းမန်းစစ်စင်ရေးမှာတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့တယ်လို့ရွှေဘိုခရိုင်တော်လှန်ရေးတပ်ဖွဲ့ဝင်တွေကပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းကနေမန္တလေးတိုင်းအထိကူးဆက်လာတဲ့စစ်စင်ရေးမှာ NUG ကာကွယ်ရေးဝန်ကြီးဌာနလက်အောက်ကစကိုင်းတိုင်းဘျူဟာ52နဲ့55လက်အောက်ခံရွှေဘိုခရိုင်တပ်ရင်း9ရင်းနဲ့မန္တလေးတိုင်းကပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအပါအဝင်ညောင်ဦးခရိုင်တပ်ရင်း26မိုးကုတ်ဘျူဟာအောက်ကတပ်ရင်းတွေပါဝင်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်သတင်းဆောင်မအစီအစဉ်မှာရှမ်းပြည်မြောက်ပိုင်းမှာတန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့ကြားထိတွေ့မှုတွေဖြစ်နေပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲမှုတွေရှိနေတယ်လို့ပြည်ထောင်စုနိုင်ငံရေးဆွေးနွေးမှုညှိနှိုင်းရေးကော်မတီ FPNCC ကိုဖြည့်ရှင်းပေးဖို့တိုင်ကြားထားကြပါတယ်။မဟာမိတ်တွေကြားဖြစ်တဲ့ပြဿနာဖြစ်တာကြောင့်တွေ့ဆုံညှိနှိုင်းရင်အဆင်ပြေသွားလိမ့်မယ်လို့တိုင်းရင်းသားခေါင်းဆောင်တွေကသုံးသပ်ကြပါတယ်။ RFA သတင်းတောက်ကိုကျော်လင်ဦးကတင်ပြပါမယ်ရှင်။
တန်းရောသားလုံးမြော်ရေးတက်မတော် TNNA အပါအဝင်မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ရဲ့တကြောပြန်2029ဆက်စင်ရေးကိုရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA တက်ဖွဲ့တွေကရွေချက်ရှိရှိနောက်ဆက်နေတာကြောင့်ကက်ခွက်ကြောင့်နဲ့ဒီလောက်ရတွေကိုထိမ့်သိမ့်ပေးဖို့တောင်းဆိုကြောင်းဇူလိုင်လ10ရက်နေ့က TNNA ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဆက်စင်ရေးကို SSPP ကနောက်ဆက်နေတာကြောင့်ကန့်ကွက်တာလို့ TNNA ပြောခွင့်ရသတင်းနဲ့ပြန်ကြားရေးဌာနမှလ ရွေးရည်ဦးကပြောပါတယ
် SSPP ကကျမတို့ခေါ်ဆောင်နေတဲ့ဒီတူညာနှစ်ခုစစ်စင်ပိုင်းနှစ်ကိုဒုကလိုက်လာနောက်ဆက်နေတာပေါ့နော်နောက်ဆက်နေတာကနောက်ဒုကဒီကျမတို့စစ်ကောင်စီကိုတိုက်ခိုက်နေတဲ့ချိန်မှာဒီလိုပိုင်းအလုံးရင်းနဲ့ကျမတို့အစ်မတို့တည်းအကြပြပြီးတော့မှတိုက်ခိုက်တာမျိုးပေါ့နော်သုံးမှန်တက်ဆောင်လာတဲ့ကားတွေကလည်းတိုက်ခိုက်တယ်လူမျိုးတက်ခိုက်မှုကြောင့်ကျမတို့အရာရှိတွေခုနဦးတိမ်ဆုံးသွားတယ်တသား20ကျော်ပဲဖမ်းဆီးခေါ်ဆောင်သွားတယ်ကျောင်းမခရိုင်မှာရှိတဲ့ PDF တွေရဲ့လက်နက်တွေလည်းတိမ်ဆီးယူဆောင်သွားတယ
် DNA ဆွဆွချက်တွေနဲ့ဝတ်တက်ဖွဲ့ကိုအကူအညီတောင်းတာနဲ့ပတ်သက်ပြီး SSPP တာဝန်ရှိသူတွေကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးဇူလိုင်လ9ရက်နေ့က SSPP ထုတ်ပြန်ချက်မှာတော့ DNA ရဲ့ဆွဆွချက်တွေကိုညှင်းဆို့ထားပြီးသူတို့အနေနဲ့ခုခံမှုတွေသာပြုလုပ်တယ်လို့យីតាထားပါတယ်။လုံခြုံရေးအရာအမိမဖော်လို့တဲ့ရှမ်းနိုင်ငံရေးလေ့လာသူတဦးကတော့ SSPP ကစစ်ကောင်စီကိုကူညီနေတဲ့ဆွဆွချက်ဟာမဖြစ်နိုင်ဘူးလို့ပြောပါတယ်
။အနေလုံးအနေနဲ့ရတော့သူကဟိုမိဖက်အနေနဲ့ဟိုစစ်တပ်ကတပ်တွေဖြေလို့မရအောင်လို့ထောက်ပို့လမ်းကြောင်းတွေတုံးလို့မရအောင်လို့လေယာဉ်စီတွေသွားလို့မရအောင်တော့သူပိတ်ထားပြီးတဲ့တဘောမျိုးရှိတယ်ဗောနော်တဖက်မှာတော့သူက UWS အတိုင်းပဲစစ်တပ်နဲ့အပြည့်ရထားတဲ့အဖွဲ့ဖြစ်တယ်ဆွဆွဲချက်ကကြည့်ရင်တော်တော်လေးမစီလျော်တဲ့ဟာမျိုးဖြစ်တယ်ဗောနော
်လက်ရှိမှာနှစ်ဖက်ကောင်းဆောင်တွေဆွေးနွေးပြောဆိုတာတွေရှိတယ်လို့ FBNCC မှာနှစ်ဖက်ထိတွေ့မှုတွေကိုဖြေရှင်းပေးဖို့တောင်းဆိုထားပြီးဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာပြန်လည်အကြောင်းပြန်တာမရှိသေးဘူးလို့လည်းလွေးရည်ဦးကပြောပါတယ်ဇူလိုင်လ9ရက်နေ့ကအကြောင်းမဲမြို့နယ်မှာSSPB တပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့် PNL ပထမတန်းစီးဦးစီးရရှိပါအဝင်တရင်မှု2ဦးနဲ့တပ်သား3ဦးသေဆုံးခဲ့တယ်လို့လဲဆိုပါတယ်။အဲ့ဒီနေ့ညနေမှာပဲတီဘောမြို့နယ်မှာစစ်တပ်ဗန်းတွေကိုတော်ရောက်ပို့ဆောင်တဲ့ PNL ကားကို SSPB ဘက်ကပြစ်ခတ်တာကြောင့် PNL တီဘောမြို့နယ်မှုနဲ့စစ်တပ်ဗန်းတွေဦးသေဆုံးခဲ့တယ်လို့လဲရေးသားထားပါတယ်။ SSPB ကလည်း PNL တပ်ဖွဲ့ဝင်တွေကိုကူညီထိန်းချုပ်ပေးဖို့ဝါတာဖက်ကိုအကူအညီတောင်းတဲ့စာကိုဇူလိုင်လ6ရက်နေ့ရက်စွဲနဲ့ပြဖို့တော့ online မှာပြန့်နှံ့နေပါတယ်။ TNN တပ်ဖွဲ့ဝင်တွေကဇူလိုင်လ9ရက်နေ့ကစပြီးအစီအစဉ်ရှိရှိနဲ့တစုံထုတ်ဝင်ရောက်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဖြစ်နေတာလို့လည်းយေတာထားပါတယ်။ SSPP နဲ့ TNN တို့ဟာမဟာမိတ်တွေဖြစ်တာကြောင့်တွေ့ဆုံညှိနှိုင်းမယ်ဆိုရင်အဆင်ပြေသွားမယ်လို့ပအိုးမြတ်ဖက်ဒရယ်ကောင်စီဥက္ကဋ္ဌဥခွန်မြင့်ထွန်းကပြောပါတယ
်။ကြားတဲ့မဟာမိတ်ဖွဲ့စည်းတွေဖြစ်တဲ့အတွက်အဲ့ဒီဖွဲ့စည်းတွေကြားမှာဒီလိုဖြစ်တဲ့ပြဿနာတွေကိုညှိနှိုင်းနိုင်ဆောင်ရွက်နိုင်မယ်အဲ့ဆောင်ရွက်မှုတွေကလည်းအောင်မြင်လိမ့်မယ်လို့ကျွန်တော်ဒီလိုယုံကြည်ထားပါတယ
်။နှစ်ဖက်ထိတွေ့မှုတွေကိုဖြေရှင်းပေးဖို့တောင်းဆိုတာနဲ့ပတ်သက်ပြီး FBNCC အနေနဲ့ဘယ်လိုမျိုးဆောင်ရွက်ပေးနေတယ်ဆိုတာနဲ့ပတ်သက်ပြီး UWSC ဝါတာဖွဲ့ရဲ့လာရှိုးမျိုးဆက်ဆံရေးတာဝန်ခံဦးညီရန်ကို RFA ကဆက်သွယ်မေးမြန်းပြီးမဲ့လက်ခံဖြေဆိုတာမရှိပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းမှာ TNNN နဲ့ SSPB တို့ကြားနေမြေအငင်းပွားပြီးထိတွေ့တိုက်ခိုက်တာတွေမကြာခဏရှိနေပါတယ်ခင်ဗျာ။
ဆလဘီအပတ်စဉ်ထုတ်လွှင့်နေတဲ့ပြပသတင်းမီဒီယာတွေကမြန်မာနိုင်ငံအစီအစဉ်မှာတိုင်းရင်းသားဒေသတွေကစုတ်ခွာပြီးမြို့ကြီးတွေမှာအကာအကွယ်ယူထားတဲ့မြန်မာစစ်တပ်ရဲ့စစ်ရေးဗျူဟာကိုသုံးသပ်ထားတဲ့ဆောင်းပါးနဲ့အိန္ဒိယအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုသုံးသပ်ထားတဲ့ဆောင်းပါးတွေကိုကိုရဲကောင်မြင့်မောင်ကတင်ပြပါမယ်ရှင်
။အခုပထမဆုံးမြန်မာနိုင်ငံကတော်လှန်ရေးတပ်ဖွဲ့တွေအောင်ပွဲခံမှုလမ်းကြောင်းဆိုတဲ့ခေါင်းစဉ်နဲ့အေရှားတိုင်းသတင်းမှာဖော်ပြခဲ့တဲ့ထိုင်းအခြေစိုက်မြမအရေးစည်ရေးကျွမ်းညင်သူအန်တိုနီဒေးဗစ်ရဲ့စည်ရေးသုံးသက်ချက်ဆောင်းပါးကိုတင်ပြပါမယ်။ပြီးခဲ့တဲ့နှစ်2029စစ်စင်ရေးပြီးကြတဲ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်မှမရှုမလအရှုံးနဲ့ရင်ဆိုင်နေခဲ့ရတဲ့စစ်ကောင်စီဟာခုချိန်မှာဖြူကောင်လိုစည်ရေးဗျူဟာကိုကျင့်သုံးနေတာဖြစ်တယ်လို့စည်ရေးသုံးသက်သူအန်တိုနီဒေးဗစ်ကဆိုပါတယ်။ဖြူကောင်တွေဟာအန်ရဲကြုံလာရင်တကိုယ်လုံးစူးတောင်နေအပြည့်ရှိတဲ့ကိုယ်ခန္ဓာကိုယ်ကိုအကာအကွယ်ယူပုံအောင်ပြီးရန်သူထွက်သွားတဲ့အထိစောင့်ဆိုင်နေတဲ့တာကိုနှိုင်းရှင်ပြီးသူကပြောထားတာဖြစ်ပါတယ်။အခုလိုမြို့ကြီးတွေမှာခြေကုပ်ယူပြီးတော့တောင်းခံထားမဲ့စစ်ကောင်စီရဲ့ဗျူဟာမှာအားတာချက်၃ခုရှိပါတယ်လို့အန်တိုနီဒေးဗစ်ကသုံးသပ်ပါတယ်။တခုကတော့တော်လိုင်းရေးတပ်ဖွဲ့တွေဟာမြန်မာနိုင်ငံအလဲပိုင်းကမြို့ကြီးတွေကိုထိုးစစ်ဆင်တိုက်ခိုက်နိုင်မှုဆိုရင်မြို့ပတ်ပတ်လည်မှာရှိနေတဲ့မြေပြန့်လွင်ပြင်နဲ့စပားကင်းတွေကိုအရင်ဆုံးဖျက်ဆီးလာရပါမယ်။စစ်ကောင်စီဟာလေဆောင်တိုက်ခိုက်မှုအားတာချက်နဲ့အသာစီးယူနိုင်ထားတဲ့အတွက်မြို့ကြီးတွေကိုသိမ်းယူနိုင်တဲ့အထိထိုးစစ်ဆင်လာဖို့ခက်ခဲပါလိမ့်မယ်လို့သူကဆိုပါတယ်။နောက်တစ်ဆက်ကတော့မြို့ကြီးတွေကိုထိန်းချုပ်ထားနိုင်ရင်လာမယ့်နှစ်မှာလုပ်ဖို့ရည်မှန်းထားတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲအမှန်တကယ်ဖြစ်မြောက်ဖို့ဖြစ်နိုင်ခြင်းရှိနေသေးတယ်လို့ဆိုပါတယ်။စစ်ကောင်စီအတွက်တော့သူတို့ပြောထားတဲ့အတိုင်းရွေးကောက်ပွဲလုပ်ပြီးအ мян ဆုံးအာဏာလွှဲလိုက်တာဟာအခုကြုံနေရတဲ့မဆုံးနိုင်တဲ့ပြိပခါအကြက်အတဲတွေကနေတခုတည်းသောထွက်ပေါက်ဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီဟာမြို့ကြီးတွေကိုထိန်းချုပ်ထားနိုင်မယ်ဆိုရင်တန်တမန်ရေးအရလည်းအကာအကွယ်ရနိုင်တယ်လို့ဆိုပါတယ်။ အားနည်းချက်တွေရှိနေပေမဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲအပြီးမှာတက်လာမယ့်အရက်သားတစ်ပိုင်းအစိုးရတဲ့ဟာစစ်ကောင်ဆောင်တွေလုံးဝကြဆုံးမဲ့အခြေအနေကိုရွှေ့ဆိုင်းပေးထားနိုင်ပါတယ်။အဆုံးသတ်တိုက်ပွဲတွေရောက်မလာခင်မှာနိုင်ငံတကာရဲ့စိတ်ဆက်ညှိနှိုင်းမှုနဲ့ငြိမ်းချမ်းရသွားအောင်လုပ်နိုင်မယ်ဆိုရင်မြန်မာစစ်ကောင်ဆောင်တွေဟာအဆိုးဆုံးအခြေအနေကနေရှောင်လွှဲနိုင်မှာဖြစ်ပါတယ်လို့အန်တိုနီဒေးဗစ်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးအိန္ဒိယအစိုးရရဲ့အရှိအာရှဒေသကိုအားပြုမဲ့ရည်မှန်းချက်ဟာမြန်မာနိုင်ငံကိုကျော်ဖြတ်နိုင်မှာဖြစ်မယ်ဆိုတဲ့ Lowy Institute ရဲ့ဆောင်းပါးကိုတင်ပြပါမယ်။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီရဲ့တတိယသက်တမ်းမှာအရှိအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးကိုအားပြုမဲ့အရှိမျော်မူဝါဒ policy ကိုအားပေးထောက်ခံတဲ့ဝန်ကြီးတဦးကိုပြည်ပရေးရာဝန်ကြီးဌာနရဲ့ဒုဝန်ကြီးဖြစ်ပြန်လည်ခန့်အပ်ခဲ့တာဟာအိန္ဒိယအစိုးရရဲ့လာရကိုညွှန်ပြနေပါတယ်။အခုချိန်မှာအိန္ဒိယချင်းတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုဖျက်ဆီးသွားမဲ့စီမံကိန်းတွေဆက်လုပ်နိုင်အောင်လို့အာဏာသိမ်းထားတဲ့စစ်ကောင်စီနဲ့တည်းမကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါဆက်ဆံရေးတိုးချဲ့လာနေတာတွေ့ရပါတယ်။2020ပြည်နှစ်ကဆိုရင်တရုတ်နိုင်ငံပိုင် Norinco ကုမ္ပဏီဟာကြောက်ဖြူရေနက်စစ်ကမ်းစီမံကိန်းကိုမထိခိုက်အဖို့အတွက်ရခိုင်တပ်တော် A နဲ့ညှိနှိုင်းခဲ့တယ်လို့သတင်းတွေပေါ်ထွက်ခဲ့ပါတယ်။အိန္ဒိယနိုင်ငံအနေနဲ့လည်းအလားတူနီးဖြူဟာကိုအတူယူပြီးတော့အရှိမျောက်ပြည်နယ်တွေအတွက်အရေးကြီးတဲ့ကလဒန်စီမံကိန်းရှေ့ဆက်နိုင်အောင်လို့ရခိုင်တပ်တော် A နဲ့ထိတွေ့ဆက်ဆံမှုစဉ်းစားတင်ပါတယ်လို့ဆောင်းမရှင်ကတိုက်တွန်းထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
အခုတစ်ခါမှာတော့မွန်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်။မငေတော့ပရိုက်ဆက်နေဝေကလန်းစာတော်တင်ကွန်ပလိုင်းဟိုကကိဒိုင်ပွိုင်းကတဆိုက်ကြောက်ဆိုင်ကရဘာပရကာညီကောရဟနာမွေဖြစ်နေမတာရာအကြည့်ကြောင့်ထလာရမဆိုင်ဟာဖေဖဲဆာမွန်ဆော့ဆော့ထာနောဟိုမစ်ဆိုက်တော်ကတလီယန်တော့ပေါကကလာနီဘရလန်ဒမိုင်မတ်လာကေပလန်ကကြတ်တဲ့ဝေကောတောက်မခါခွိပရိုင်နောပေါ်ပါကနတော့ကနလွေပရင်ကလေးမချက်ထောပတန်တဘာအကနောဒိုတဝါဒိမွန်ပဝိုင်းဒိန်ဒေကွန်နိုင်ထိုင်ကမကဲညပရလန်ဒလမိုင်မတလာကေပလန်ပချတ်တိုင်းဟွေပုတ်ဒိမွန်တမောမန်တောမခခွိနောကောကေတန်ကဒါတောကလန်ဂျူလန်ဂျမတငောဟပောကမကဲပတိုင်တတ်ကုံစိမနန်ခမာယာပစွန်ကလဟချန်ချူကရာကောညပရမနုံရက်ပစွန်ကျုံမတလာလန်တမိုင်တော့နေကကုံအန်စီအာတော့ကရံပန်းတော့ကေဝီဝတ်အပ်ဒိုထနာထော်ရဲပုတ်ဒိမွန်တမောကွန်ဝဲစင်တဲ့နုံတို့ကေတန်ကဒါပရိုက်ဆာဂျင်ဘေကလန်မောအဖေဖဲဆာမောမွေတော့ညကပလိုင်ဟောဒိုတဝါရဒိမွန်ညတော့တော့လောဖဲမနန်တော့တတိုင်ပလန်ဝချတ်လောဟနာသေဆာပူဟတိုက်တော့တော့မောင်းလို့ပရင်နာလေပတန်ထဘာအင်္ဂနောညတန်လတံပတုံမနန်လမေမောနုဖဲတံပတုံစမုတ်ပောင်းဖြစ်ကြိုင်လူကွမ်ဝဲကလေးပွိုင်းနေစဘောတဝါရဲဒိမောင်ကောတတိန်ပလောင်နာဟနာတောပတောပခပိုဟတိုက်တဝါရဲကချင်းတဲ့နုံကောကေတန်ကဒါညတန်လတံပတုံမနန်လမေမောဘာကလွန်တလပန်းတကောဟတဇူလန်စမုတ်ငောကရာတောရိနောတတိန်ပလောင်နာလောတူတဝါရဲချင်းကံစဟနာတောပတောပခပိုဟတိုက်ကနောကနောမေပတောန်ရဲသေစနောကောတဝါရဲတောနုံရကောစမုတ်တောလတံတုံမနန်လမေမောမတလာကဲရာ
လဘိကလဲဇေအဲ့လောလောလူအလူကောတပုတ်ကသံဒီနံကုစပုတ်ကရဲစီနံကုစပုတ်ကွာတာတော့ရေပုတ်ပြေးသေးတာတယ်လမီကွမ်ခရင်မပေါ့ဝါရပိုင်မနိုင်ဘူးညရောတော့တိလူတော့ယူကြည့်ပေါ့ပိုင်မနိုင်ကပြန်မနိုင်ရောရောအပကောရိပကောပေါ့ဒီလမ်းမလေးပါကြောပါကြောအပကောကြာပေလို့ရိဒါသာပိုင်မနိုင်လို့နေရတယ်ဒါလည်းမပါဘူးလေချူဆောင်အဲအုံကပေါ့အဲ့ကွအဲ့တိုင်းစတဲ့လင်ကကတော့ဒီကလမ်းကတော့ပြေးသေးတယ်တလန်ရကွန်ကရင်မပေါ့
ခနာတန်တပ်ဖြစ်လကဟမုန်းတော့ကတည်းရိုက်ကလန်းတရရင်ပါနန်တော့မကလင်းပလန်ဖြာထန်ကြတော့နိုကဲရာပပနောကေချက်ကဟောကမေမမကံလေအတ်နုခခွေအင်တာနက်တော့ပိုင်နုကေချက်ဝတ်ကတည်းတတိုင်ပလန်လောခနာမတ်မနန်ကရာတတောမဟဝိတဲ့ကလေးမိမဲစမုတ်ကောကဲလကံရာ
လောဒတနာစပောက်ကြပွားတာပေါ့ပွားတာတို့ရဟောင်းတော့စောင့်နေတန်းပွားတာတို့ကြောက်ကြည့်ကြောက်လိုက်ကြောက်တကနာမတော်တို့ငကလမ်းမှန်းဒင်းမတော်တို့တော့တမန်ကန်အဲ့မှာမကောက်ချီအားဟောင်းတော့မလောနေတဲ့လည်းစစ်တဲ့ဟူ
အကြည့်ကြောင့်လာရမဆိုင်အဝေးဖက်ဆာမဆော့ဆော့ထာနောတော်တော်အားချမနော်ရာတန်းကူဖုံလောင်းနော်
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစီမြန်မာပြည်သူပြည်သားများဘေးရန်နေအကင်းဝေးကြပါစီရှင်